မြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးတဲ့နောက်နိုင်ငံရေးစည်းဝါးရေးပြုပြင်ပြောင်းလဲမှုတချို့ရှိပေမဲ့ဘာသာရေးဖိနှိပ်မှုတွေကတော့ရှိနေတုံးပဲဖြစ်တယ်လို့ဒီနေ့ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနအမေရိကန်နိုင်ငံဂျာယီဌာနရဲ့အစီရင်ခံစာမှာဖော်ပြပါတယ်နှစ်စဉ်ထုတ်ပြန်နေကြဒီအစီရင်ခံစာမှာနိုင်ငံရရကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုဖော်ပြတဲ့နေရာမှာမြန်မာနိုင်ငံတည်းအထူးသဖြင့်လူနည်းစုဘာသာဝင်တွေဟာပြစ်မှတ်ထားဖိနှိပ်မှုခံနေရတော့မင်းဖြစ်တယ်လို့ဆိုပါလေအကြောင်းစုံကတော့ကိုသားညုံကဆက်ပြီးတော့ပြောပြမှာပါရှင
်ဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာဒီဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်နဲ့သတ်မှတ်ထားတာမရှိပေမဲ့ဘာသာယုံကြည်ကိုးကွယ်မှုဓလေ့စရိုက်တွေပေါ်မှာခြေခံပြီးတော့လူမှုအဖွဲ့အစည်းတွေမှာခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေရှိနေတယ်လို့အခုဒီအမေရိကန်နိုင်ငံကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြပါတယ်ဗုဒ္ဓဘာသာလူများစုနဲ့ခရစ်ယာန်မွတ်စလင်အစရှိတဲ့ဒီလူနည်းစုတွေကြားလူမှုနယ်ပယ်အတွင်းမှာတင်းမာမှုတွေရှိနေတယ်လို့ထောက်ပြပါရတယ်။အချိန်တော်ကြာကလေးကရှိခဲ့တဲ့ဘာသာရေးတင်းမာမှုတွေကြောင့်ရုတ်တရက်အကြောင်းတရားကနေဒီအကြမ်းဖက်မှုတွေအထိဖြစ်ခဲ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသံမတ်ကြီးဆူဇန်ဂျွန်ဆန်ကွတ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါရတယ
်။မြန်မာနိုင်ငံထဲမှာအချိန်တော်ရကြာကြာကလေးကတအုံနှွေးနှွေးရှိနေခဲ့တဲ့တင်းမာမှုတွေကနေအပြစ်ပယ်ခံနေရတဲ့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေရုတ်ချီးဆိုသလိုကြဲကြဲပြန့်ပြန့်ဖြစ်လာခဲ့ရပါတယ်
။အစင်ကသာထဲမှာတော့ဒီလူနည်းစုဘာသာဝင်တွေကိုခွဲခြားဆက်ဆံမှုတွေရှိသလိုလူနည်းစုလူမျိုးတွေရဲ့ယုံကြည်ကိုးကွယ်မှုတွေပေါ်မှာလည်းစည်းမျဉ်းတင်းကြပ်မှုတွေရှိတယ်လို့ဖော်ပြပါတယ်။ဒီအစိုးရတက်လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေရှိလာပြီးမယ်လို့ဘာသာရေးအရာထုတ်ဝေမှုတွေကိုတော့တာနာယုံကြည်ဌာနကချုပ်ကင်ထားစေဖြစ်တယ်လို့ဆိုပါတယ်။အထူးသဖြင့်တော့ဒီခရစ်ယာန်ဘာသာဝင်တွေရဲ့ Bible ကျမ်းစာ၊ Islam ဘာသာဝင်တွေရဲ့ Quran ကျမ်းစာထုတ်ဝေမှုတွေမှာကန့်သတ်မှုတွေခံနေရစေဖြစ်တယ်လို့ထောက်ပြပါရတယ်။ဒီလိုမျိုးဘာသာရေးဖိနှိပ်မှုတွေကြောင့်ပဲမြန်မာနိုင်ငံကိုဒီနိုင်ငံကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ Country of Particular Concern အထူးစိုးရင်ရတဲ့နိုင်ငံစည်းနဲ့မှာ1996ခုနှစ်ကလေးကသတ်မှတ်ထည့်သွင်းထားတယ်လို့ဖော်ပြပါရတယ်။အခုအစိုးရတက်တက်လာပြီးတော့နိုင်ငံရေးနဲ့စီးပွားရေးအပြောင်းအလဲအချို့ရှိပေမဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကတော့ထူးမခြားနာရှိနေသေးပဲလို့ချင်းလူခွင့်ရဲ့အဖွဲ့ရဲ့မှုဆောင်ညွှန်ကြားမှု Slime Brilliant က View မြန်မာပိုင်းကိုပြောပါတယ်
။တခြားလုံးပေါ့နော်အဲ့ဒီမဆာလာခက်ကတည်းကကျွန်တော်တို့အဲ့ဒီကျန်းစာတို့ကျွန်တော်တို့အဲ့ဒီချင်းဘာသာနဲ့တော့လကောင်းထုတ်ဝေခွင့်မရှိခဲ့ပါဘူး။ဒါဒီမကဘူးသူတို့အဲ့ဒီကျွန်တော်တို့ Christian ဘာသာရဲ့အကြီးကြီးအဓိကဘာအခန်းကဏ္ဍမှာပါတဲ့လက္ခဏာအဲ့ဒီလက်ဝါးကားတိုင်းပေါ့နော်အဲ့ဒီလောကတိုင်းဖြည့်စည်တာတွေကျွန်တော်တော်တော်လေးတွေ့ရတယ်။ဒီအဆွေအတိတ်တက်လာပြည်တဲ့နောက်ပိုင်းမှာလည်းမင်းတမျိုးမှာချင်းပြည်နယ်တောင်ပိုင်းမှာလည်းဖြတ်တယ်။ကမ်ပလက်မျိုးနယ်မှာလည်းဖြတ်တယ်။ပြီးတော့ချင်းပြည်နယ်မျိုးတော်ဟာခါမှာလည်းဖြည့်စည်တာတွေတွေ့ရတယ်။ဆိုတော့အဲ့ဒီအဆွေအတိတ်တက်လာပြည်တဲ့နောက်ပိုင်းကျွန်တော်တို့အဲ့ဒီဘာသာရေးလက်ခွင့်နဲ့တူးတက်မှုမရှိဘူးပေါ့နော်။အဲ့ဒီစိုးရင်ဆရာတော်ပူကောင်းတလားလို့ကျွန်တော်တို့တွေ့နေရတဲ့အချက်တွေရှိတယ်။
အဲ့ဘာသာရေးလွတ်လပ်ခွင့်အခုလိုမျိုးလူနည်းစုဘာသာရေးနဲ့ပတ်သက်လို့အခုလိုဖိနှိပ်ခံရတဲ့ပြဿနာကအစိုးရတဲမှာဒါမှမဟုတ်ရှင်နိုင်ငံတော်မှာရှိတဲ့စနစ်ကြောင့်လို့ပဲယူဆလာကြောင်းလူမှုအဖွဲ့အစည်းတဲမှာကဖြစ်နေရလားဘယ်လိုမြင်ရလဲခင်ဗျအ
ရေးကြီးတယ်လို့ကျွန်တော်ထင်တာကကမ္ဘာမှာကြည့်လို့ရှိရင် secular တိုင်းပြည်ဘာသာရေးအခြေခံမဟုတ်တဲ့ democracy တိုင်းပြည်ဒီမှာသာသနာရေးဝန်ကြီးဌာနဆိုတာကျွန်တော်တို့မတွေ့ဘူးမတွေ့ရှိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဗမာပြည်မှာထူးထူးခြားခြားသာသနာ့ဝန်ကြီးဌာနအဓိကအခန်းကဏ္ဍမှာပါဝင်နေတယ်။ဆိုတော့ကျွန်တော်တို့အဲ့ဒီလူနေစုဘာသာခရစ်ယာန်ပဲဖြစ်ဖြစ်တခြားဘာသာပဲဖြစ်ဖြစ်အမြင်နဲ့ပြောလို့ရှိရင်အဲ့ဒီသာသနာ့ဝန်ကြီးဌာနဟာကျွန်တော်တို့လူနေစုတွေကိုဖြိနှိပ်ဖို့နဲ့အများစုဘာသာကိုပံ့ပိုးအားပေးပြီးတော့အဲ့ဒီမြှောက်ပြင့်တဲ့ဌာနလို့ပဲကျွန်တော်တို့တွေ့မြင်နေရပါတယ်။
မြန်မာနိုင်ငံရဲ့အခြားလူနည်းစုဘာသာဝင်တွေတွေမဟုတ်ပါဘူးလူများစုကိုယ်ခွေတဲ့ဗုဒ္ဓဘာသာတင်းမှာလည်းမတူကွဲပြားတဲ့အမြင်တွေယူဆတွေပေါ်မှာခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေရှိနေတုံးပဲလို့အခုနိုင်ငံကြီးဌာနရဲ့ဘာသာရေးအစီအစဉ်မှာထောက်ပြပါရယ်အထူးသဖြင့်ကတော့ဒီနိုင်ငံရေးအရာစိုးရင်ချက်နဲ့ဗုဒ္ဓဘာသာပေါ်မှာလည်းဖိနှိပ်မှုတွေရှိတဲ့အကြောင်းတန်ခါတပ်ပေါင်းစုပြပတောင်းငံအရှင်ပညာဇောတာကမိန့်ပါရယ
်တန်ခါတော်တွေကိုတင်ငန်းတွေအတင်းဆွတ်ချုပ်ပြီးတော့ထောင်ထဲထည့်ခံရတာမျိုးတွေရှိပါတယ်နောက်ပြီးတော့ဒီတရားဟောခွင့်ပြိပင်တာမျိုးတွေလည်းရှိပါတယ်ဥပမာသာဓုကျောင်းဆရာတော်ဟိုသားတရားဟောပိတ်တာတွေရှိတယ်။အဲနောက်တဲ့ဦးဆရာတော်ကိုတရားဟောပိတ်ခံရတာမျိုးတွေလည်းရှိပါတယ်
။ဒီအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာတော့ငငယ်ချင်းသားလွတ်တက်ထဲမှာလည်းရဟန်းတန်ခါတော်တော်များများပါတယ်လို့သိရပါတယ်ခင်ဗျာ။အဲ့တော့ဒီအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာတော့ဒီခုနကလိုမျိုးအလားတူအခြေအနေကပြောင်းလဲလာပါသလား
။အသိပ္ပီထူးထူးခြားခြားပြောင်းလဲတာမျိုးမရှိပါဘူး။ ဥပမာတချို့ကြောင်းတွေဆိုရင်ထောင်ဝလွတ်လာတဲ့တန်ငါတွေကိုလက်မခံရဲအောင်လက်မခံနိုင်အောင်ပေါ့တိုက်ရိုက်ကြည့်မဟုတ်တော့မှတွေ့ဝက်ပြီးတော့ဖိအားတွေပေးတာမျိုးတွေလုပ်လာတယ်အဲနောက်တစ်ခါထောင်ထဲမှာလည်းပဲတန်ငါတွေအများကြီးကြံပါသေးတယ်အဲဒီတန်ငါတွေအခုဆိုလို့ရှိရင်60 80လောက်ထောင်ထဲမှာရှိနေသေးတယ်အဲတချို့တန်ငါတွေကိုအဲဘာသာရေးပုံမှန်တွေနဲ့သာသနာညွှန်းနှွမ်းဆိုပြီးတော့ပုံမှန်တွေနဲ့ဖမ်းပြီးတော့ဥပဒေတွေထုတ်ပြီးတော့ထည့်ပြတဲ့တန်ငါတွေအများကြီးပါ
စင်ကနာလေးမှာတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အပြုသဘောဆောင်တိုးတက်လာတဲ့အချက်တွေကိုလည်းထည့်သွင်းဖော်ပြထားပါတယ်။ငင်းညံစွာစီတန်းလှည့်လည်ဆန္ဒပြနိုင်တဲ့ဥပဒေကိုနှစ်ပေါင်းများစွာအတွင်းလွတ်တော်ကနေပြီးတော့အတည်ပြုပြဋ္ဌာန်းလိုက်တာကိုချီးကျူးထားပါတယ်။အရင်တုန်းကဒီခရစ်ယာန်ဘုရားကျောင်းတွေဆောက်လုပ်မှုပိတ်ပင်ခံရတာအချို့ကိုလည်းတာနာယုံကြီးဌာနကဖြေလျှော့ပေးလာတာတွေရှိသလိုနိုင်ငံဖွားမှာမတူညီတဲ့ဘာသာယူဆတွေကြားဆက်ဆက်ဆွေးနွေးမှုတွေကိုလည်းဥဆောင်လုပ်ပေးတာတွေရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။